တော်တာရှင်များရွှေလန်းချမ်းမြေကြပါရဲ့လားခင်ဗျာဒီအပတ်အတွက်တနင်္ဂနွေစကဝိုင်းကိုစတင်ပါတော့မယ်ကျွန်တော်ဒီအပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကပထမဦးဆုံးမိတ်ဆက်ပေးခြင်းတဲ့ပုဂ္ဂိုလ်ကတော့ဒေါက်တာဦးဝင်းနိုင်ပါသူကဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာရေးတက်ကြွတဲ့ပုဂ္ဂိုလ်တူပါရဲ့ခင်ဗျာဆရာဦးဝင်းနိုင်နေကောင်းရလားခင်ဗျာ
နေကောင်းပါလေခင်ဗျာကျန်းကပါလို့သားပါတယ
်ဟုတ်ကဲ့နောက်တူကတော့ကျွန်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခွန်မြင့်ထွန်းပါသူကတော့ထိုင်းနိုင်ငံကပါဝင်ဆွေးနွေးပါလိမ့်မယ်ခင်ဗျာဦးခွန်မြင့်ထွန်းရေးကြားပါရလားခင်ဗျာ
ဟုတ်ကဲ့ကျမ်းပါပါလေခင်ဗျာ
ဟုတ်ကဲ့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကိုရောက်ရှိပြီးမြန်မာအရေးမှာတက်ကြွစွာလှုပ်ရှားနေသူတဦးဖြစ်တဲ့ဦးအောင်မိုးဝင်းပါဦးအောင်မိုးဝင်းရေကျွန်တော်အတန်ကောင်းချားလားဗျာ
ကျားပါလေခင်ဗျာကိုခင်မောင်စုနေကောင်းပါလေလား
ဟုတ်ကဲ့နေကောင်းပါလေဗျာကျေးဇူးပါပဲဦးအောင်မိုးဝင်းကတော့မန္တလေးဘက်မှာ1988တဝိုက်ကကျောင်းသားလှုပ်ရှားမှုတွေမှာအထူးပါဝင်ခဲ့တဲ့လူတစ်ယောက်ဖြစ်ပါတယ်သူကတော့အမေရိကန်ပြည်ထောင်စုမှာပညာဆက်သင်ရင်းမြန်မာအရေးလှုပ်ရှားနေသူပါကဲဒီအပတ်မှာကျွန်တော်အဓိကထားဆွေးနွေးလိုတာကတော့အမေရိကန်ရဲ့မူဝါဒအပြောင်းလဲဆိုတာကတကယ်တမ်းဘယ်လောက်ပြောင်းလဲလဲမြန်မာအစိုးရကအခုအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆက်ဆံမှုတွေမြန်မာဝန်ကြီးချုပ်ကိုယ်တိုင်ကုလသမဂ္ဂကိုလာရောက်ပြီးပြောဆိုဆွေးနွေးခဲ့တဲ့အနေအထားတပြိုင်တည်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်အောင်ဆန်းစုကြည်ဦးဆောင်ပြီးပြန်လည်တုံ့ပြန်တဲ့အနေအထားတွေကိုခြုံငုံပြီးဆွေးနွေးဖို့ပါခင်ဗျာဟုတ်ကဲ့အဲ့တော့ဦးအောင်မိုးဝင်းရဲ့လက်ရှိအမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဘယ်လိုနားလည်သဘောပေါက်လဲကျွန်တော်နည်းနည်းပြောပြပါလားဗျာ
ဒီလိုဗျအမေရိကန်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ကျွန်တော်တို့နှစ်ပိုင်းနားလည်ရမယ်ပေါ့ဗျာနော်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးသဘောတဘာဝနောက်တစ်ပိုင်းကဒီနေ့ကမ္ဘာနိုင်ငံရေးအခင်းကျင်းပေါ့အဲ့တော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးသဘောတဘာဝကိုပြောမယ်ဆိုရင်ကျွန်တော်တို့စစ်ရေးတိုက်ပွဲပြီးတော့ကလင်တန်လက်ထက်မှာဗျာစီးပွားရေးဖွံ့ဖြိုးတိုးတက်ရင်ဟာဒီမိုကရေစီနိုင်ငံတွေကိုဖန်တီးနိုင်တယ်ဆိုတဲ့အယူအဆနဲ့ချင်းကတ်တာဟုတ်ဒါပေမဲ့လို့အဲ့ဒီအယူအဆကမဖြစ်ခဲ့ဘူးဆိုတာကလင်တန်တို့သူတို့မျှော်လင့်သလောက်မဖြစ်ခဲ့ဘူးဥမာတရုတ်ပြည်ဗျာတန်တဲ့အာဏာရှင်နိုင်ငံတွေဟလာစီးပွားရေးဖွံ့ဖြိုးတိုးတက်ပြီမဲ့ဟလာဒီနိုင်ငံရေးအရာပွင့်လင်းလာမှုမရှိဘူးဆိုတာကိုသူတို့တရုတ်ပြည်ဗီယက်နမ်နိုင်ငံပေါ့နော်သူတို့အဲ့ဒါတွေသိခဲ့တယ်အဲ့တော့နောက်ဒီတက်တန်းပြီးတော့10နှစ်တက်တန်းပြီးတဲ့အချိန်မှာ10နှစ်တက်တန်းနောက် Bush administration ကိုရောက်လာတယ် Bush လက်ထက်ကြတော့သူကဟလာအာရှနိုင်ငံတွေလွတ်မြောက်ဖို့အတွက်အင်အားသုံးဖြည့်ရှင်းတဲ့နည်းတွေနဲ့လုပ်တာဟုတ်လုပ်တော့လေအမေရိကန်ပြည်ထောင်စုရဲ့ဂုဏ်သိက္ခာကဘာမှကြာဆင်းခဲ့အဲ့တော့ဒီနှစ်ခုစလုံးဆိုတာမဖြစ်နိုင်ဘူးဆိုတာကိုသိတဲ့အတွက်အခုအိုဘားမားလက်ထက်ကြတော့ဒီနှစ်ခုလုံးကိုကျော်မူမိမယ်မျိုးတုံးတာကိုကလင်တန်ပြောပြနေတယ်ဒီဟီလာရီကလင်တန်တို့ပြောပြနေတယ်စမတ်ပါဝါပေါ့နော်ဟုတ်လားဒါပေမဲ့သူတို့ကအရာမလုပ်ဘူးသူတို့စမ်းတက်နေတဲ့အစင်မှာပဲရှိသေးတယ်ဥပမာဒီနေ့ပေါ်ဒီဟလာဒီဂျင်ဝက်ကပြောလို့ဗမာအစိုးရကဆက်ဆံမှုတွေရှိတယ်ဆိုတော့ဝမ်းတာနေတယ်ဒါပေမဲ့ဂျင်ဝက်ပြောနေတဲ့အခါမှာလေသူကပြောတာသူ့ရဲ့ baseline ကရှင်းရှင်းလေးရယ်အနေဆုံးအစင်ဒေါအောင်ဆန်းစုကြည်နဲ့ဗမာပြည်ကနိုင်ငံရေးအကျဉ်းသမားတွေကိုလွှတ်ပေးရမယ်လွှတ်ပေးပြီးမှကျန်တဲ့ကိစ္စတွေကိုဆက်ပြောမယ်သူကအဲ့လိုပြောချင်တာဟုတ်အဲ့တော့ကမ္ဘာနိုင်ငံရဲ့အခင်းအကျင်းကိုကြည့်လိုက်တဲ့အခါကျတော့လေကျွန်တော်တို့ဘာသွားတွေ့လဲဆိုတော့ဟုတ်လားကမ္ဘာနိုင်ငံရဲ့အခင်းအကျင်းကိုစီးပွားရေးပြတ်ကတ်နဲ့ပြန်ချင်းကတ်တဲ့အချိန်အခါမှာအမေရိကန်ပြည်ထောင်စုမှာအုပ်စုနှစ်စုကွဲအဲအုပ်စုတစ်စုကဘာလဲဆိုတော့တရုတ်ပြည်ကအန္တရာယ်ရှိတယ်ဆိုတော့အမြင်နဲ့ချင်းကတ်တဲ့အုပ်စုနောက်အုပ်စုတစ်စုကတော့မဟုတ်ဘူးတရုတ်ပြည်ကလည်းငါတို့တို့အရင်ရှင်းနိုင်ငံပဲငါတို့အတူတူလက်တွဲလုပ်လို့ရတယ်ဆိုတဲ့အယူဆတစ်ခုပေါ့နော်ဒီအယူဆနှစ်ခုမှာလောလောဆယ်ကဂျင်ဝက်ပြည်အတန်ကပို့ထွက်လာဟုတ်ဟုတ်လားတရုတ်ပြည်ကအန္တရာယ်ရှိတယ်ဒါကြောင့်တရုတ်ကိုထိန်ချုပ်နိုင်မှုအတွက်ဗမာအစိုးရကိုတစ်ဖက်ကနေပြီးတော့တုံးရမယ်ဆိုတဲ့အယူဆရှိတာဟုတ်။ဒါပေမဲ့ခုနပြောသလိုပဲဗျာအားလုံးချုပ်ပြောမယ်ဆိုရင်တော့ဒီဒီမိုကရက်တစ်ရဲ့အဓိကနောက်ွယ်မှာကင်ထားတဲ့သူတွေကမက်ဒလင်းအော့ဖ်ရိုက်တို့ခုနဘရင်စကီတို့ကာတာလက်ထက်ကနော်နိုင်ငံတော်ရဲ့အတွင်းရေးမှုတွေပေါ့သူတို့ရဲ့အယူဆကရှင်းရှင်းလေးရသူတို့စီးရဲတိုက်ပွဲတွေကမှားခဲ့တယ်မှားတယ်ကိုသူတို့ပြောခဲ့ပြီးသားအာနာရှင်နိုင်ငံတွေကိုထောက်ခံခဲ့တယ်ဥပမာပီနိုချေတို့မာကုစ်တို့အဲ့ဒါတွေကိုထောက်ခံခဲ့တဲ့အတွက်သူတို့ဂုံတိတ်ခါကြာဆင်းခဲ့တယ်ဆိုရတယ်သိတယ်ဒါကြောင့်မလို့အာနာရှင်နိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာသူတို့အထူးသတိထားတယ်။သူတို့လက်လွတ်စပယ်ပဲတော့မှမလုပ်ဘူး။ဒီအခုလက်ရှိအခြေအနေကိုကြည့်ရင်အပြင်ရှင်းတယ်ဗျာ။ဘာလို့ဆိုဗမာအစိုးရကအကျဉ်းသမားတွေထောင်ချီလွတ်ပြီးတယ်ပြောတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကသိတယ်။အကျဉ်းသမားတွေထဲမှာဥပမာနာမည်ကြီးကောင်းဆောင်တွေမပါဘူး။ကိုမင်းကိုနိုင်တို့နော်တိုင်းရင်းသားကောင်းဆောင်တွေနောက်တစ်ခါဒေါအောင်ဆန်းစုကြည်တို့မပါဘူး။အဲ့တော့ဒါတွေလွတ်မပေးမချင်းဟာလားသူတို့ရဲ့ရည်တည်ချက်ကပြောင်းလဲမှာမဟုတ်ဘူး။တော့ပြီးမှကျွန်တော်ဆက်ဆွေးနေပါမယ်။ channel တွေဆက်ဆွေးနေပြီ
။ဟုတ်ကဲ့။ဒါကတော့ဒီအပိုင်းမှာအမေရိကန်ပြည်ထောင်စုရဲ့အနေအထားနဲ့ပတ်သက်ပြီးဥအောင်မိုးဝင်းတုံ့တက်ချက်ပေါ့လေ။အတော်တချင်အားလုံးနဲ့သိကြတဲ့အတိုင်းပါပဲခင်ဗျာ။ဒီအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေရုပ်သိမ်းမှုလောလောဆယ်ဆယ်မှာဘာမှအစီအစဉ်မရှိပါဘူး။ဒီပိုင်းထဲမှာလာမယ့်ရွေးကောက်ပွဲမှာမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဒီရွေးကောက်ပွဲကိုဒေါအောင်ဆန်းစုကြည်အပါအဝင်တက်ဆိုင်တဲ့ပုံကိုယ်တွေပါတင်ပါတိုက်တဲ့အဖွဲ့အစည်းနိုင်ငံသမားတွေလွတ်လွတ်လပ်လပ်ပါအဝင်ရှင်ပြိုင်ခွင့်ရဖို့အတွက်ပထမအဆင့်အနေနဲ့နိုင်ငံရေးကျင်းသားအားလုံးလှုပ်ပေးဖို့ဆိုတာတွေနဲ့ဒီလက်ရှိအမေရိကန်ပြည်ထောင်စုနဲ့မြန်မာအစိုးရဆက်ဆံရေးကိုတွဲချီထားတာကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ပြရပြီခင်ဗျာအဲ့တော့အခုနေ့ထားမှာ ဥရောပဘက်ကအခြေအနေကရောဒေါက်တာဦးဝင်းနိုင်ဘယ်လိုရှိပါလဲခင်ဗျာ
โอเคကျွန်တော်တို့အမြင်ပြောရရင်တော့ဒီဗမာဆေးအုပ်စုဟာနော်ဒီအမေရိကန်အစိုးရကိုအန်တီအမေရိကန်နီဇမ်အန်တီအမေရိကန်ဖြစ်တဲ့အစိုးရတွေထဲမှာထိတ်ဆုံးရပါတယ်အဆေးအုပ်စုပေါ့ဗျာသူကထို့တူပဲအမေရိကန်အစိုးရကလည်းဒီဗမာဆေးအုပ်စုကို threatening the national security and foreign policy ဆိုပြီးတမတ်ထားတဲ့အဲထဲမှာပါတဲ့ပြီးတော့အခုလို့နောက်နှစ်ဖက်ကနေပြီးတော့ဟလာဒီ engagement နဲ့ဒါ engagement လုပ်မယ်ဆိုတဲ့ခါကျွန်တော်တို့တော့အထမတော့အံ့ဩသွားတာပေါ့ဗျာသို့တော်လည်းခုနပြောသလိုပေါ့တစ်ဖက်တစ်ဖက်ဘာကိုလိုချင်တာလဲဘာကိုလိုချင်လို့ဒီလိုဆက်ဆံကြတာလဲဆိုပြန်စဉ်းစားတဲ့ခါကျတော့နော်ဒီအမေရိကန်ဆိုရလဲဒီသမရ30လုံးသူတို့အဲ့ဒီလောက်လာပြီးတဲ့မှာအခုကျမှဘာလို့ပြန်လုံးတယ်ဟလာနောက်တစ်ခါတကယ်ဗမာပြည်ရဲ့အရေးကိုဟလာအကျိုးကိုပြည်လူခွင့်ရတဲ့ဒီမိုကရေစီကိုပြည်လူကျင်အမှန်နဲ့ဗမာပြည်ကောင်းနေတာမှန်တယ်တစ်ဖက်ကလည်းစစ်အုပ်စုကလည်းသူကတကယ်တမ်းပြောရင်တော့စစ်တရေကိုစိတ်ဒီနေ့ဟုတ်တယ်ပေါ့ဗျာသူတို့ရဲ့ပြစ်စစ်တွေအားလုံးကိုဟလာကဘာအနေလက်ခံပြီးတော့2010ကိုဟလာဒီဗိုလ်ချုပ်သိမ့်စိန်ပြောတော့တဲ့အတိုင်းပဲတရားဝင်ဖြစ်အောင်နောက်တစ်ခုကလည်းဒီကျွန်တော်တို့ဒီဆန်ရှင်တွေကြောက်ကြိုးပြအောင်ဆိုတဲ့ဒီမှန်းကျင်တဲ့သူကလှုပ်တာကိုလို့တဲ့ခါကျတော့အဲခုနကကျွန်တော်ပြောတဲ့အတိုင်းပဲစက်ဦးနှစ်ဖက်ကသူတို့လူရင်းနဲ့ဟာဒီဖွံဘူးတီးပြီးတော့လှုပ်ကြတဲ့ခါကျတော့ဘလော့ဖြစ်လာမလဲဆိုတော့အခုကပြောပါတော့သိစောလုံးနေသို့တော်လည်းကျွန်တော်တို့ဒီစီးရင်ပြောရတော့ကျွန်တော်တို့ရောပါအုပ်စုကတော့ဒီဟာဒီကိုခုနပြောတဲ့သူတို့ကျူးလွန်ထားတဲ့ပြစ်ချက်တွေဘာမှမချော့မချင်းရတော့ဒီဆန့်ကျင်လေးအေးချော့မပြအောင်ကျွန်တော်ဆက်လုပ်မှာဖြစ်တယ်။မကြခင်ကျွန်တော်တို့ဥရောပမှာရှိတဲ့ဗမာပြည်အားလုံးစုပြီးလုပ်တဲ့ခေါင်းဆောင်လုပ်တဲ့ Forum of the Barbecue Europe မှာဒါတွေကိုချော့မပြအောင်ကျွန်တော်ကနေပြီးဆက်ပြီးတော့ဥရောပနိုင်ငံတွေအားလုံးကိုအစိုးရတွေအားလုံးကိုဆက်ပြီးတော့ဒီပြစ်ချက်တွေပုံမတဖဆန့်ကျင်လေးလောက်လုပ်ပြပါဆက်မျိုးကျွန်တော်ဒီပြတ်မှာဖြစ်တယ်။အဲ့တော့သူတို့ပြောနေမလို့တော့လွယ်လွယ်လေးတော့ရမယ်လို့ကျွန်တော်တို့မသိမအောင်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာဦးဝင်းနိုင်ခင်ဗျာဒီနေရာမှာကျွန်တော်တို့သိသလောက်ကြားရတဲ့သတင်းတွေအရပြောရမယ်ဆိုရင်လည်းလက်ရှိအမေရိကန်ပြည်ထောင်စုဘက်ကတော့ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားအလုံးလွတ်မြောက်ရေးနဲ့ဒီရွေးကောက်ပွဲဟာတကယ်တရားမျှတပြီးတန်ရှင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့အချက်ကိုလုံးဝလျှော့ပေးမဲ့အရေးလက္ခဏာမရှိပါဘူးခင်ဗျာဒီပိုင်းထဲမှာပဲဒီအမေရိကန်အထက်လွှတ်တော်အမတ်နဲ့နံပါတ်၁ဖြစ်တဲ့ဗိုလ်ချုပ်မှုတန်ရှင်းနဲ့တွေ့ဆုံတဲ့ပွဲတွေပေါ်မူတည်ပြီးမြန်မာနိုင်ငံရေးသမားတချို့ကတော့မှအတော်ကိုပြောင်းလဲသွားပြီးမြန်မာနဲ့အမေရိကန်စုကနဲ့လမ်းပွင့်သွားပြီးဘာညာစသဖြင့်အတော်လေးအသက်တရောပြောကြတဲ့အတန်ကြီးကျွန်တော်တို့ကြားပါတယ်ဒါပေမဲ့လက်တွေ့မှာတော့ကျွန်တော်တို့နေပြည်တော်ဘက်ကလာတဲ့သတင်းတွေအရဆိုရင်မြန်မာအစိုးရကလည်းစာရှင်ရုပ်သိမ်းဖို့တာလိုလားတယ်ဒီဒေါအောင်ဆန်းစုကြည်အပါအဝင်အရေးပါတဲ့နိုင်ငံချင်းတိုင်းလှုပ်ပေးဖို့တော့သူတို့မှအစီအစဉ်မရှိဘူးလို့ဆိုရခင်ဗျာအဲ့တော့ဦးခွန်မြင့်ထွန်းရေတပက်ကအမျိုးသားဒီမိုစီအဖွဲ့ရဲ့လက်ရှိရည်တည်ချက်နဲ့တိုင်းသားအဖွဲ့အစည်းတွေရဲ့ဒီနေဇတ်တလျှောက်ကအခြေအနေရောသူတို့ကဘာတွေများပြောကြဆိုကြလဲဗျာပြောပါဦ
းအဲကျွန်တော်တို့ကတော့ဒီအဓိကကတော့ဒေါအောင်ဆန်းစီကအခုလိုဒီဗိုလ်ချုပ်မှုတန်းရှိကိုအကြံပြုတဲ့အပေါ်မှာကျွန်တော်တို့နိုင်ပိုင်းနဲ့အမျှကျွန်တော်အမေးခံနေရတာကတော့ဒေါအောင်ဆန်းစီကအခုလိုဒီလိုမျိုးဗိုလ်ချုပ်မှုတန်းရှိကိုပူးပေါင်းဆောင်ရွက်မယ်လို့ပြောတာဆိုတာဘာလို့အတိတ်ပဲလဲဆိုတာကိုကျွန်တော်တို့မေးခွန်းအောင်များစွာအမေးခံနေရပါတယ်အဲကျွန်တော်တို့ကလည်းပြန်လည်ပြီးတော့ဖြည့်ရှင်းတာကဒေါအောင်ဆန်းစုကြည်ဟာဒီလိုမျိုးအကြံပြုချက်ပေါ်မှာမူမရှိဘဲနဲ့ဆောင်ရွက်တာမဟုတ်ဘူးဒေါအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်ကကျွန်တော်အမျိုးသားညီလာခံပေါ်ချက်ရဲ့မူရပ်ပေါ်ဆောင်ရွက်အဲ့တော့ကျွန်တော်1993ခုနှစ်မှာအမျိုးသားညီလာခံကိုကျွန်တော်အဖွဲ့ချုပ်ကနေပြီးတော့တက်ခဲ့ပါတယ်အဲ့ဒါဘာရလဲဆိုရင်အမျိုးသားညီလာခံဒီအတူရောက်ဖြစ်မယ်ဆိုတာတကယ်ကျွန်တော်သိတယ်အမျိုးသားညီလာခံပေါ်ချက်ကသိတယ်သို့တော်လည်းပဲပူးပေါင်းဆောင်ရွက်မူရပ်တတ်နိုင်ကြပြပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့ဒီ1993မှာကျင်းပတဲ့အမျိုးသားညီလာခံတက်ရောက်ခဲ့တာဖြစ်ပါတယ်။အဲ့တော့ပူးပေါင်းဆောင်ရွက်လို့မရတဲ့အခါမှာတော့အမျိုးသားညီလာခံညီလာခံထွက်ခွာခဲ့ပါတယ်။အခုထို့နည်းတူပဲဒေါအောင်ဆန်းစုကြည်ကဒီကျွန်တော်ဗိုလ်ချုပ်မှုတန်းရှိကိုအကြံပြုကမ်းလှမ်းနေဆိုတာကတော့ကျွန်တော်တို့အဖွဲ့ချုပ်မှာရှိတဲ့ပူးပေါင်းဆောင်ရွက်မှုရဒေါအောင်ဆန်းစုကြည်ကဆောင်ရွက်တာဖြစ်ပါတယ်။ကျွန်တော်ယုံကြည်တာကဒီလိုပူးပေါင်းဆောင်ရွက်မှုရဆောင်ရွက်တဲ့အခါမှာဒေါအောင်ဆန်းစုကြည်ကမူမဲ့ဆောင်ရွက်တာမဟုတ်ဘူး။မူမဲ့လိုက်လျောမှာမဟုတ်ဘူး။ကျွန်တော်တို့ဖွဲ့ချုပ်မှာထားရှိတယ်ကျွန်တော်ဒီမိုစီပေါ်ထွန်းရေးဒီတော်စုပေါ်ထွန်းရေးဆိုအခြေခံတွေကိုသူဆက်လက်ဆွဲကင်ပြီးတော့ညှိနှိုင်းသွားမယ်လို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့
တခုရှိတာကကျွန်တော်ဒီအမေရိကန်ကပြောတိုင်းမှာကျွန်တော်အမေရိကန်ဆိုတာအင်အားကြီးနိုင်ငံဖြစ်ပါတယ်ကျွန်တော်ဒီကမ္ဘာမှာဒီမိုစီကိုဥတည်ပြီးတော့အကောင့်ထည့်ဖော်နေတဲ့ဒီမိုစီခေါင်းဆောင်နိုင်ငံကြီးလို့ကျွန်တော်ကမ္ဘာမှာပြောနိုင်ပါတယ်သို့တော်လည်းပဲအမေရိကန်ကပြောတဲ့ policy တိုင်းတော့ကျွန်တော်လိုက်လို့မရတာရှိတယ်ကျွန်တော်တို့ကလည်းအမေရိကန်ဒီတော်စုရဲ့ဗမာပြည်ပေါ်မှာမှားခဲ့တဲ့အမှားတွေကျွန်တော်ပြောရမှာရှိပါတယ်1962ခုနှစ်တုန်းကဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်မှာကျွန်တော်တိုင်းပြည်မှာဗိုလ်ချုပ်နေဝင်အာဏာသိမ်းကိုထောက်ခံခဲ့တာကအမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အခုလည်းထို့နည်းတူပဲကျွန်တော်တို့ကနားဖားကနေပြီးတော့ဒီနေ့လိန်ညာလက်ကြားမှုတွေပေါ်မှာအမေရိကန်ပြည်ထောင်စုကနာမည် Smart Power ဖြစ်စီ၊ဒုံတရားဖြစ်စီပေါ့ဗျာ ကျွန်တော်တို့ဒီချိကမှုလွဲမှားတဲ့ချိကမှုနဲ့ဆောင်ရွက်ခဲ့မယ်ဆိုရင်ကျွန်တော်တိုင်းပြည်အတွက်အမေရိကန်ပြည်တော်နဲ့ဆောင်ရွက်ချက်အကျိုးမဲ့အခြေအနေဖြစ်နိုင်တယ်ဆိုတော့လည်းကျွန်တော်သတိပေးပြောကြားဖို့လိုပါတယ်။တစ်ဆက်တည်းမှာကျွန်တော်ပြောချင်တာကတော့ဒီနေ့အမေရိကန်ပြည်တော်ကဆောင်ရွက်ကစမတ်ပါဝါဆိုတာကကျွန်တော်မြင်တာကတစ်ဖက်မှာကျွန်တော်အရေးယူပိတ်ဆို့မှုဆန့်ရှင်းကိုလုပ်တော့တစ်ဖက်မှာလည်းပဲကျွန်တော်ထိတွေ့ဆက်ဆံမှုရဲ့ engagement ကိုလုပ်သွားမယ်။အဲ့ဒါကိုကျွန်တော်လက်ခံတယ်ကျွန်တော်အဲ့ဒါကိုကြိုးစားတယ်။သို့တော်လည်းပဲဘဝပြည်ရင်းနဲ့ပတ်သက်ရင်တော့တချို့ကိစ္စရများမှာတော့ပြေချာစဉ်းစားဖို့လိုပါတယ်။နိုင်ငံရေးအဖွဲ့အစည်းမျိုးမျိုးကစိုးရိမ်နေတာပါလဲဆိုတော့အမေရိကန်ပြည်ထောင်စုက smart power လို့ပြောပြီးတော့တစ်ဖက်ကနားဖလိုချင်တဲ့လက်ရောက်မှုတွေကိုလုပ်ပေးပြီးတော့မှတစ်ဖက်ကလည်းပဲ NLD ကိုရွေးကောက်ပွဲဝင်မှာလို့ပြောရင်အဲ့ဒါကိုခင်ဗျားတို့လက်ခံမှာလားဆိုတော့မေးခွန်းလို့ကျွန်တော်မေးတယ်ပါ။ကျွန်တော်ဒီနေ့လက်ရှိအခြေအနေအဲ့ဒါပါပဲခင်ဗျာဆို။
ဟုတ်ကဲ့ခင်ဗျာကျေးဇူးပဲဦးခွန်မြင့်တို့ခင်ဗျာအဲ့တော့ဒီနေရာမှာဦးခွန်မြင့်တို့ပြောတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမှားယွင်းမှုတွေရှိမှာကိုဆိုရင်လည်းဆိုတဲ့စကားကျွန်တော်ကြားလိုက်ရပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်တို့ဗိုလ်ချုပ်ကြီးနေဝင်အစိုးရလက်ထက်မဆလာလက်ထက်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ဗိုလ်ချုပ်ကြီးနေဝင်ကိုလှုပ်ရှားပြီးအာဏာသိမ်းဖို့ကြံစည်တဲ့ကိစ္စတွေမှာဗိုလ်ကြီးအောင်ကျော်မြင့်တို့ထိပ်ပိုင်းခေါင်းဆောင်တွေကိုသူတို့ကအမေရိကန်တန်ယုံကအကူအညီတောင်းဖို့နိုင်ငံခေါ်လုံရောက်ကိုစ조사ခဲ့တဲ့ကိစ္စဒီမှာအဲ့ဒီအချိန်ကအမေရိကန်တန်ယုံတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆက်ဆံတာနဲ့ပတ်သက်ပြီးတော့အတော်များများမကြင်မနာပြောကြဆိုကြတဲ့အဲ့ဒီအချိန်ကရန်ကုန်မှာရှိနေတဲ့အမေရိကန်အရာရှိတွေဘက်ကမှားယွင်းသွားတယ်ဆိုတာမျိုးပြောကြဆိုကြတယ်ရှိပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံသမားတွေဆိုရင်မယ်ဆိုလဲတကဆိုရင်လိုက်တဲ့ကိစ္စပါပဲဒါပေမဲ့လက်တလုံးမှာကျွန်တော်တို့မြင်တွေ့နေရတာကတော့အမေရိကန်အထက်လွှတ်တော်မှမစ္စတာဂျင်ဝက်ရဲ့ပြောကြားချက်တွေနေပြည်တော်မှာတွေ့ဆုံခဲ့တဲ့ကိစ္စတင်နဲ့ပတ်သက်လို့ ਆ ဒါအမေရိကန်အစိုးရရဲ့မူဝါဒမဟုတ်ဘူးဆိုတာလည်းအားလုံးရှင်းရှင်းလင်းလင်းသိကြပြီပြီလို့ကျွန်တော်ယူဆပါတယ်လေဒီပိုင်းထဲမှာဒေါ်အစန်းစုကြည်ကဒီလိုပိတ်ဆို့အရေးကြီးမှုတွေပယ်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်လိုပါတယ်လို့ပြောတဲ့ကိစ္စကိုလည်းနိုင်ငံရေးသမားအများစုကတော့ဒါကဒေါ်အစန်းစုကြည်ကလက်ရှိအခွင့်အရေးမှာရတဲ့နေရာကနေပြီးတော့သူကတော့တကယ်တော့ကြိုးချီထားခံရတဲ့လူကိုအဲ့တော့ဒီလိုအချုပ်ချက်ခံရစေကြားရကပဲဒေါ်အောင်ဆန်းစုကြည်နဲ့သူ့မှာအရေးချင်းဘလောက်ရှိတယ်ဆိုတာဝင်ပြီးလှလှပပနိုင်ငံရေးကစားွက်ကိုကစားပြလိုက်တာပဲလို့တုံ့တက်တဲ့အတန်နဲ့လဲကျွန်တော်တို့ကြားပါတယ်ခင်ဗျာအဲ့တော့ဦးအောင်မိုးဝင်းအမေရိကန်ပြည်ထောင်စုကအခုဦးခွန်မြင့်ထွန်းစိုးရိမ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်မှားနိုင်တဲ့အနေအထားကိုမြင်လားခင်ဗျာ
ဒီလိုဗျအထူးသဖြင့်ကျွန်တော်အဲ့ကိစ္စနဲ့ပတ်သက်ပြီးဒီအတိုက်ခံကောင်းတောင်တွေကိုကျွန်တော်ပြောချင်တာရှိတယ်ဗျအမေရိကန်ပြည်ထောင်စုကို policy မှားမာတွေစိုးရိမ်တာတွေဝမ်းတာတာတွေဖြစ်နေကြတယ်ဟာအတိုက်ခံကိုယ့်အရေးချင်းကိုပြောင်းလို့ဖြစ်သွားတယ်ကျွန်တော်တို့ဗမာပြည်နိုင်ငံရေးရဲ့အစိုးရဖြတ်ပြီးအကုန်လုံးကျွန်တော်တို့အတိုက်ခံနေနဲ့ဗမာပြည်ကလူမှုပေါ်မှာပဲမူတည်တာအမေရိကန်ပြည်ထောင်စုကဟိုအစိုးရကိုဆက်ဆံတာတွေဆန့်ကျင်တာတွေကအစုံတရာပံ့ပိုးမှုဖြစ်ပြီးမယ်အဲ့ဒါတွေကအဆုံးပြမကြပါဘူးဥပမာခင်ဗျာတမိုင်းတစ်လျှောက်လုံးကြည့်လိုက်ဗျာတောင်အာဖရိကလှုပ်ရှားမှုတုန်းကရေဂန်အစိုးရကလူပြည်အစိုးရကိုထောက်ခံထားတာပဲပီနိုချေတုန်းကပီနိုချေကမက်ဒလင်အော့ဖ်ရိုင်းနဲ့တငယ်ချင်းလေနောက်တစ်ခါအီရန်ကရှားဘီယံကိုကြည်လိုက်အဲ့ဒါကာတာအစိုးရကအင်မတန်ချိမြောက်ထားတဲ့အစိုးရတွေပဲဒါပေမဲ့ဘာဖြစ်လဲအတိုက်ခံကလူမှုကိုစီးယုံနိုင်တယ်လူမှုကိုဥဆောင်နိုင်တယ်ဆိုရင်ခုနပြောတဲ့အင်အားကြီးနိုင်ငံတွေဟာလားအကုန်လုံးကသူတို့ရဲ့ policy ကိုပြောင်းပြီးတော့သူတို့အာဏာရှင်တွေကိုပြန်ဖြုတ်ချရတာပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ကျွန်တော်ဗမာပြည်ဒီမိုကရေစီလှုပ်ရှားသူတယောက်အနေနဲ့ကကျွန်တော်မစိုးရိမ်ဘူးကြာအမေရိကန် policy ပြောင်းလည်းမစိုးရိမ်ဘာဖြစ်လို့လဲဆိုတော့ကိုယ့်အချင်းချင်းပဲကြောချင်းကတ်ထားဖို့လိုတာခုနပြောတဲ့ဒီအမေရိကန်မှားမယ်ဆိုတဲ့ကိစ္စလည်းဒါတော့မဆိုရင်ဘာဖြစ်လို့ဆိုကျွန်တော်တို့ကြောင်းနေတယ်မှာဆွေးနွေးနေကြတာပဲဒီအာလာရှင်တွေနဲ့ပတ်သက်ပြီးသတိထားဆက်ဆံမှုအာလာရှင်တွေကိုအဲ့လိုလက်လွတ်စပယ်လိုက်ရောမှုမလုပ်ဖို့ဆိုတာပါမောက်ခါတွေအကုန်လုံးကရေးနေကြတာပဲအဲ့တော့ကျွန်တော်တို့မှာဗမာပြည်နဲ့ပတ်သက်ပြီးတော့တကယ်မိတ်ဆွေစစ်တွေအများကြီးရှိပါတယ်နိုင်ငံတကာအိန္ဒိယကိုယ်ရင်အကူတိဆောက်ရတိဆောက်ဖို့ပဲ
ဟုတ်ကဲ့ဟုတ်ကဲ့ဦးအောင်မိုးကျေးဇူးပဲဆရာဒေါက်တာဦးဝင်းနိုင်ရောခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးဗာများဆွေးနွေးလိုပါလဲခင်ဗျာ
ဒီကိစ္စနဲ့ပတ်သက်လို့ကတော့ရှင်းရှင်းကြွားရင်တော့နားမဆူဆူနဲ့ရေးမြတ်ထုတ်ချင်တာပဲကျွန်တော်ကျူးလွန်ထားတဲ့အဖြစ်ဒီအားလုံးမှနမတိကဆိုလို့ရှိရင်နိုင်ငံရေးကျမ်းစာနှောင်းလို့ရှိရယ်နမနိကတိုင်းနာအမျိုးသား ethnic cleaning လေဟလာမရင်းကျေးကျေးရာချွေဟလာအကုန်လုံးပေါ်တာဆွဲကလေးစစ်သားတွေလုပ်ဒီအားတွေအားလုံးပြင်နမ3ကဆက်ဖို့ revolution ကသံဃာကြီးကမှနိကထားတယ်ရှိရယ်ကိုယ်သံဃာတော့140နဲ့ကျိလရှင်ဆယ်လာဆောင်နေမှရှိသေးတယ်နမ4ကတော့2030ဒီအရေးကပွဲတဲ့2008ခုစီးမှုမတရားရည်ဒါတွေကိုပြေဖို့ကချပြီးအမေရိကန်နဲ့လဝါရက်ပြီးတော့လို့လို့ရမယ်သူတို့ထင်တယ်ဒါပေမဲ့အမေရိကန်လည်းဘယ်တော့လောက်မအောင်ဘူးပမာပြည်သူပြည်သားတွေဘယ်လောက်မအောင်ဘူးဒါကြောင့်ကျွန်တော်ခုနကပြောလို့အသိစောလုံးအကြီးကြီးဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်တို့ကစောင့်ကြမယ်လို့ကျွန်တော်ပြောချင်တာပဲအဲ့တော့ဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်ဘယ်သူမှပြောလို့မရသိစောလုံးအကြီးကြီးတွေသို့တော်လည်းခုနကသူတို့ပြစ်မှုတွေကိုဘယ်လိုလုပ်ပြေဖို့ခါလို့ရမလဲသူတို့ဘယ်လောက်ကြီးရှော့ပေးမလဲကျွန်တော်စောင့်ကြမှာပဲ
ဟုတ်ကဲ့အဲ့တော့ဦးခွန်မြင့်ထွန်းအောင်မြန်မာပြည်ရဲ့လက်တလောရှေ့ဘာတွေဖြစ်လာနိုင်မယ်ထင်တယ်လဲခင်ဗျာ
အဲခုနကတော့ကျွန်တော်တို့ဗမာပြည်မှာဘာတွေဖြစ်နိုင်လဲဆိုတာတစ်ခုကျွန်တော်တို့ဒီဗမာပြည်ကအမေရိကန်ရောက်နေတဲ့လူတွေငငရကားလူတွေဘာလုပ်ရမလဲဆိုတော့ကျွန်တော်နည်းနည်းတော့ပြောချင်ပါတယ်အမေရိကန်ကလည်းပဲဒီ policy တွေမမှားဘူးဆိုတဲ့ကိစ္စရမှာကျွန်တော်တို့အပေါ်မှာအဓိကအာဝန်ရှိပါတယ်။ထို့နည်းသူအမေရိကန်မှာရောက်နေတဲ့ကိုအောင်မိုးဝင်းပါဝင်ကျွန်တော်တို့ဒီအမေရိကန်မှာရှိတဲ့ဗမာပြည်ပွားတွေကလည်းအဓိကတာဝန်ရှိပါတယ်။ကြော်ဒီ2003ဗမာပြည်ရန်ဒီမိုကရေစီ Act မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗမာပြည်ရဲ့တရားဝင်အနေနဲ့အဓိကပြည်တယ်ဆိုတာထုတ်ပြန်လာပြီးဖြစ်ပါတယ်။အဲတော့အခုအမေရိကန်ကနေပြောကြတဲ့ Smart Power ကိုရှင်းတုံးတဲ့အခါမှာကျွန်တော်တို့နားအဖောက်သူကဆက်ဆံရေးကြိုးမြင့်ပြီးတော့မှဆောင်ရွက်တာကိုကျွန်တော်တို့ကန့်ကွက်ကြရမှာရှိဘူးသို့တော်လည်းပဲအမေရိကန်ဥပဒေနဲ့အတူတူပြတ်ထားတဲ့အမေရိကန်သမ္မတအဆက်ဆက်ကလက်မှတ်တူပြတ်ထားခဲ့တဲ့ဥပဒေနဲ့ကျွန်တော်အတူတူစားတဲ့ဒီအမျိုးသားဒီပိုစီအဖွဲ့ချုပ်နဲ့ကျွန်တော်အတိုက်အခံအဖွဲ့ကြီးတွေတိုင်းနာအဖွဲ့ကြီးတွေကိုအမေရိကန်ဆိုရလဲဓာတ်ရိုက်ချိတွေဆက်ဆံဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့ဒါပြောရမှာဖြစ်ပါတယ်အဲ့ဒါကိုကျွန်တော်အမေရိကန်ကဒီစားရှိနေကျွန်တော်ဘွားပြီးဘွားတွေအတိအကျပြောပြီးဖို့လိုပါတယ်
โอเคအဲ့တော့ဦးကွန်မြင့်တို့ပြောတဲ့စကားနဲ့ပတ်သက်ဒီမှာကျွန်တော်ကဦးအောင်မိုးဝင်းကိုတခုအဲ့လိုပဲဖြတ်ပြီးမေးပြရစေခင်ဗျာအဲ့တော့ဦးအောင်မိုးဝင်းရဲ့အခုဦးကွန်မြင့်ထွန်းကတော့ပြောတယ်အမေရိကမှာရောက်နေတဲ့မြန်မာတွေမှာတာဝန်ရှိတယ်ဆိုတဲ့စကားနဲ့ပတ်သက်လို့အမှန်ကျွန်တော်လက်တလောမြင်လိုက်ရတာတော့အခုဒီနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေကြီးလက္ခဏာလာတဲ့မြန်မာဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးကိုမြန်မာတွေကဖဏတ်တွေပေါ့လက်ဖက်အိမ်နဲ့ပဲ့ဆိုတာမျိုးတော့ကြားလိုက်ရတယ်ဒါကတော့အောက်ခြေမှာရှိတဲ့ဒီမြန်မာရေးလှုပ်ရှားသူတွေရဲ့ဆောင်ရွက်မှုပေါ့ဗျာအဲ့တော့ဒီအမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံရေးသမားတွေအထူးသဖြင့်လွှတ်တော်ကိုယ်စားလှယ်အပါအဝင်အရေးပါတဲ့တာဝန်တွေယူနေကြတဲ့ပုံကိုယ်တွေရဲ့အနေအထားတွေရောကိုအောင်မိုးဝင်းခြုံပြောမှဆိုရင်ဘယ်လိုပြောမလဲခင်ဗျာ
အမေရိကန်အပါအဝင်တတိယနိုင်ငံလို့ပြောနေကြတဲ့နိုင်ငံတွေကိုသာပြောချင်ပါတယ်အဲ့ရတော့ကမပူပါနဲ့ဒီနိုင်ငံတွေမှာရောက်နေတဲ့သူတွေအကုန်ဂျပန်အင်္ဂလန်အကုန်လုံးကကိုယ့်အလုပ်ကိုကိုယ်လုပ်ကြပြီးတော့ပင်ပင်မမလုပ်နေတဲ့ခြားကနေတမားပြီးအရေးကိုနော်သူတို့တက်နိုင်တယ်လို့အကုန်လုံးနေကြတာအဲ့ရအတွက်ကတော့မပူသေးခင်ဘူးနောက်ကျွန်တော်တို့ကြောင်းနေတယ်မှာဆိုလေကျွန်တော်တို့ကဟိုအထူးသဖြင့်အမေရိကန်နိုင်ငံသားကြီးမူဝါဒတွေကိုကျွန်တော်တို့ယူကြတယ်ယူကြတဲ့အခါမှာကျွန်တော်တို့ပွင့်ပွင့်လင်းလင်းပဲအကုန်ဆွေးနွေးကြတာဒါမှားတယ်ဆိုမှန်တယ်ကျွန်တော်တို့မပြောမဆိုရတာဆိုတာတခုမှမရှိဘူးအဲ့လိုမျိုးပဲဒီနေ့အမေရိကန်အစိုးရရဲ့ငွေတွေယူနေတဲ့သူတွေနေစားအထူးသဖြင့်နေစားအဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်ကိုရှိဖို့လိုပါလိမ့်မယ်ဥပမာကျွန်တော်အဖြစ်အပျက်တစ်ခုပြောပြမယ်အခုဂျင်ဝက်ကိုအမေရိကန်မှာရှိနေတဲ့သူတွေက US campaign ပါဝင်အကုန်လုံးများအမေရိကန်မှာရှိနေတဲ့သူတွေကဟေ့ဂျင်ဝက်ဗမာပြည်ဟာငါတို့ BNR မဟုတ်ဘူးဆိုတဲ့အင်ကြီးတွေဝှက်ပြီးတော့ကွန်ကရစ်ကြားနာပွဲမှာတွားပြီးတော့ဆန္ဒပြနေတဲ့အချိန်မှာတိုင်းရင်းသားအဖွဲ့အစည်းတွေ ENC လို့အဖွဲ့အစည်းတွေကနေပြီးတော့ဟာဂျင်ဝက်ရဲ့ဟာကိုချီးမြှောက်တဲ့ပုံစံမျိုးတွေအဲ့ဒါမျိုးတွေမရေးဖို့လိုတယ်ဒါတွေကိုစင်ကျင်မှုလိုတယ်ကျွန်တော်တို့တယောက်တစ်ပေါက်လုံးလို့မဖြစ်ဘူးဒီနေ့တိုက်ပွဲကဗမာနဲ့ဗမာမဟုတ်တဲ့တိုင်းရင်းသားတွေရဲ့တိုက်ပွဲမဟုတ်ဘူးကျွန်တော်တို့အားလုံးလွတ်မြောက်ဖို့တိုက်ပွဲအဲ့တော့ကျွန်တော်တို့အမေရိကန်မှာရှိနေတဲ့ဒုတိယသေးကြတာတခုပြောရတယ်ကျွန်တော်တို့ကအားလုံးလွမြောက်ဖို့လုပ်နေတာအဲ့ရအတွက်တော့မပူပါနဲ့လို့ကျွန်တော်ဒီကလူတွေကိုသာပြောချင်ပါတယ
်ဟုတ်ကဲ့ဦးခွန်မြင့်တို့ဘာများပြောမလဲခင်ဗျာအဲ့ဒီအခု ENC ရဲ့တိုင်းသားလူမျိုးများကောင်စီလားခင်ဗျာ
အဲတိုင်းသားလူမျိုးများကောင်စီကတော့တိုင်းသားလူမျိုးများကောင်စီပါပဲတိုင်းသားအားလုံးကိုစားပြုတယ်လို့မပြောနိုင်ပါဘူးဥမာပြပြောရရင်ဗျာကျွန်တော်တရုတ်မဲဆန္ဒနယ်ကအရေးခံတဲ့ကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ခွန်မြင့်တို့ပါဝင်ပို့မျိုးသားတွေကို ENC ကကိုစားပြုတယ်လို့ကျွန်တော်မပြောနိုင်ပါဘူးအဲ့တော့ဒီENC ကလောက်ကဆောင်ရွက်မှုတွေကကျွန်တော်ဗမာပြည်ရဲ့တိုင်းရင်းသားတွေအားလုံးကိုစားပြုတယ်လို့ကျွန်တော်မပြောနိုင်ပါဘူးအဲ့တော့ကျွန်တော်ပြောချင်တာကအခုကိုအောင်မိုးဝင်းတို့ပါဝင်ပေါ့ဗျာတချို့ကိစ္စရများမှာဥပဒေရတော့တိတိကျကျဖြစ်ဖို့လိုပါတယ်ကိုအောင်မိုးဝင်းခင်ဗျားနဲ့ကျွန်တော်ဗလာသာလီရင်းနှီးရတော့ဆုံမှုရတော့
ဟုတ်ပါတယ်ဆုံမှုတာပေါ့ဗျာဒီလူတွေ
အဲ့တော့ကိုအောင်မိုးဝင်းကျွန်တော်တောင်းဆိုချင်တယ်အမေရိကန်ရောက်နေတဲ့ပြည်တော်စုဘွားတွေကျွန်တော်ကရင်ဖြစ်တည်တဲ့ရှမ်းပမာအကုန်လုံးကနေပြီးတော့မှအဓိကကျွန်တော်ပြည်တော်စုအတွက်အရေးကြီးဆုံးကတော့အမေရိကန်ပြည်တော်စုကချမှတ်ထားတဲ့2003ဘာမာဖီးယားဒီမိုဆီအက်ကိုဆက်လက်ဆက်တည်ဖို့တောင်းဆိုဖို့ပါတယ်အဲ့တော့ကိုအောင်မိုးဝင်ပါဝင်အမေရိကန်မှာရောက်နေတဲ့ပြည်တော်စုဘွားတွေကစူးစမ်းပြီးပါလို့ကျွန်တော်ပြောဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အတတ်နိုင်ဆုံးအားလုံးစူးစမ်းကြပါပါဟာလား
ဟုတ်ကဲ့ဒေါက်တာဦးဝင်းနိုင်အောင်ဗာပြောအောင်လဲခင်ဗျာ
ကျွန်တော်ပြောချင်တာကတော့ဒီနာဘတ်ဆီယိုစုဟာအမေရိကန်နဲ့ဒါတိုင်းဟာလား engagement လုပ်ပြီးပြည်စီမလုပ်ပြီးပြည်စီဟာလားနောက်ရှိကကိုကြီးရှိမပြောင်းမဲနဲ့ discipline democracy ဆိုပြီးတော့အာမီဒီမိုကရေစီပြင်မဲ့ဟာကိုပြည်သူငင်းနဲ့တတိချဖို့လိုပါတယ်။ဟလာဘသူတွေဘလို့ပဲလဝရရလက်ကုတ်တီဒီကျွန်တော်တို့ကတတိထားမှာဒီဆိုးစုရဲ့လက်အောက်ကိုကျွန်တော်လာမဲ့ user တီအားလုံးရောက်မတော်အောင်တီထားဖို့လိုတယ်။သူတို့ဘလို့ပဲညာညာဘလို့ပဲလေလေကျွန်တော်တို့က2010ကိုတော့လုံးဝဆန်းဆန်းကျင်မှာဖြစ်တယ်။2010ကိုလုံးဝဘုံတို့တွေနှုတ်ဘုတ်တွေမလုပ်ဘဲနဲ့လုံးဝကိုဘတ်ကောက်လုပ်ပြရမှာဖြစ်တယ်။အဲ့တော့ရှင်းရှင်းပြောချင်တာကတော့အမေရိကန်ဆိုတဲ့ဒါတိုင်း engagement လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူတို့နိုင်ငံချင်းသားတွေမလွတ်တပြ Revolution ကတန်ဃာတွေမလွတ်တပြပြီ ီလာရှင်မလို့သမ ्या နော်ဒီအခြေဒီ ethnic ethnicity ဟလာဒီဒီမျိုးသားတွေကိုမျိုးပြစ်ပြစီမံကိန်းနဲ့ဆက်လက်ဒုက္ခပေးနေကြတယ်တို့ဘာလို့လိုတယ်လို့ကျွန်တော်ပြည်သူတွေကိုမှားကြကြပါလေ
ဟုတ်ကဲ့ဒေါက်တာဦးဝင်းနိုင်ကျေးဇူးပဲခင်ဗျအဲ့တော့ဦးခွန်မြင့်တို့ရဲ့အစိုးရတော့ရွက်ောက်ပွဲကိုနှစ်ဦးပိုင်းတော့လုတ်ပါမယ်ဆိုပြီးဗိုလ်ချုပ်ကြီးတိန့်စင်ကတော့နှစ်ယောက်ပြောသွားတယ်ဗျအဲ့တော့မြန်မာပြည်တွင်းမှာလည်းရွက်ောက်ပွဲရသမျှဝင်ပြီးတော့ရတဲ့နေရာလောက်ရမှာပဲဆိုတဲ့အတန်တွေထွက်နေလဲတော်တော်ကြာပြီဆိုတော့ဦးခွန်မြင့်တို့လည်းအသိပါပဲဦးခွန်မြင့်တို့ရဲ့ရွက်ောက်ပွဲဝင်မဲ့လူတွေဘယ်လိုပြောမလဲခင်ဗျအ
ဲရွက်ောက်ပွဲဝင်မဲ့လူတွေစသဖြင့်ပေါ့လေအားလုံးကျွန်တော်တို့ကပြောချင်တာကတော့ဒေါ်ဆန်းစုကြည်ကဒီနေ့ဗိုလ်ချုပ်မူတန်းရှိကိုအကြံပြုစာရေးတဲ့အပေါ်မှာကျွန်တော်တို့ဇက်ပေါင်းစုံကနေပြီးတော့ဆန့်ကျင်မှုအမျိုးမျိုးထောက်ခံမှုအမျိုးမျိုးတွေရှိနေပါတယ်။အဲ့တော့ဒေါ်ဆန်းစုကအခုလိုညှိမယ်ဆိုရင်ဗိုလ်ချုပ်မူတန်းရှိကျွန်တော်တို့ပူးပေါင်းဆောင်ရမယ်ဆိုတဲ့အပေါ်မှာမယုံသင်္ကန်းမှုနဲ့ကျွန်တော်တို့ပြောဆိုကြတာတွေရှိပါတယ်။ကျွန်တော်တခုပြောနိုင်တာဒေါ်ဆန်းစုကြည်ကမူမဲ့ဆောင်ရွက်နေတာမဟုတ်ဘူး။ဒေါ်ဆန်းစုကြည်ကြိုင်လာတာကတော့ကျွန်တော်ဒီနေ့ရှေးကုန်တိုင်းပြည်ညာစာတမ်းပဲဖြစ်ပါတယ်။ရှေးကုန်တိုင်းပြည်ညာစာတမ်းမှာကကျွန်တော်တို့တွဲဆောင်ဆွေးနွေးရေးအခြေခံထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးအခြေခံထားပါတယ်အဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲမှုမရှိဘဲနဲ့ကတော့ကျွန်တော်2010ရွေးကောက်ပွဲဆိုတာကျွန်တော်တိုင်းပြည်ရဲ့အခြေမဟုတ်ဘူး2010ရွေးကောက်ပွဲကကျွန်တော်တိုင်းပြည်ရဲ့ထွက်ပေါက်မဟုတ်ဘူးကျွန်တော်တိုင်းပြည်ကိုဒါဆက်အနာရှိစနစ်ရဲ့အကျဉ်းထောင်တွေကိုချမဲ့ရွေးကောက်ပွဲသားလင်းဖြစ်ပါတယ်အဲ့တော့2010ရွေးကောက်ပွဲကိုဘာမှပြင်ဆင်ပြောင်းလဲမှုမရှိဘဲနဲ့ဒီရွေးကောက်ပွဲကိုပြင်ဆင်နေတဲ့လူတွေကတော့တစ်ချိန်မှာကျွန်တော်တို့လူကြီးရဲ့တကယ်ခံနေတမိုင်းရဲ့တကယ်ခံနေမဖြစ်အောင်ကြိုးစားဖို့ကျွန်တော်တို့လိုပါတယ်။ဖုန်းနေသူအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူတွေကျွန်တော်ပြောချင်တာကတော့ဒီ2010ရွေးကောက်ပွဲကိုပဲတရားမျှတဆိုတော့ကျင်းပရေးဆိုတဲ့ခေါင်းစဉ်တစ်ခုတည်းပဲပြောမယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူလူထုကကျွန်တော်ပမာပြည်သူလူထုအပေါ်မှာကျွန်တော်ပမာနိုင်ငံအပေါ်မှာဒါကကျွန်တော်တို့ဆရာနာရှင်ထူထောင်ရေးကိုအားပေးရလူတွေဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်ကြိုတင်ပြီးတော့ဒါကိုကျွန်တော်တတိပြေပြောကြလိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြုရင်ကြောင်းလေးကိုမပြောဘဲနဲ့ကုလသမဂ္ဂအပေါ်နိုင်ငံတကာက2010ရွေးကောက်ပွဲကိုဦးစားပေးပြောနေတာကိုတော့ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်အပါအဝင်ဗမာပြည်သူလူထုတရားလုံးမကြိုက်ဘူးဆိုတော့ကြောင့်အလေးနဲ့ပြောကြလိုပါတယ
်။ဟုတ်ကဲ့ဦးခွန်မြင့်တို့ကျေးဇူးပဲအဲ့တော့ဦးအောင်မိုးဝင်းရဲ့လက်ရှိပြည်တွင်းနိုင်ငံရေးအင်အားစုတွေနောက်တစ်ခါပြည်သူလူထုရဲ့အခြေအနေကိုဦးအောင်မိုးဝင်းဘယ်လိုဝေဖန်မလဲခင်ဗျာ
။အခုအခြေအနေကတော့ဗျာဟိုခုနပြောတဲ့ကျောင်းသားသမဂ္ဂတွေဟလာတန်ဃာတော်တွေပါဝင်ပတ္တနီကုသနာကန်ဆောင်တာတွေပါဝင်ဒါလူထုလှုပ်ရှားမှုကတော့ဆက်ရှိနေတာပဲဒီအဆက်ဆိုးရရဲ့မတရားမှုတွေကနေတိုင်းတွေ့လေလေလှုပ်ရှားမှုတွေကရှိနေပါပဲခုနပြောတဲ့ဒီ2000တန်းကိုပြင်ဆင်တာနဲ့ပတ်သက်ပြီးကြတာတော်တော်လေးနဲ့တခုပြောချင်ပါတယ်အဲ့ဒါဘာလဲဆိုတော့ဗျာ1990တုန်းကလည်းကျွန်တော်တို့ဒီလိုပဲလှုပ်ခဲ့ကြတာပဲဟလာဒီတပိတ်မောက်တာတွေဘာတွေအကုန်လှုပ်တယ်နောက်ဆုံးကြတော့90ရွေးကောက်ပွဲကိုကျွန်တော်တို့က strategy ဟလာတိုက်ပွဲနီးနာတခုနေနဲ့ဖြတ်မယ်အခု2000တန်းကိုလည်းကဲပုတ်ပြီးကျန်တဲ့သူတွေဝင်ကြမယ်ကျွန်တော်ဝင်ခြင်းမဝင်ခြင်းအပေါ်မှာကျွန်တော်သိဟိုကမရှိဘူး NLD ကသာအဓိကတာဝန်ရှိရလေ NLD ကဘယ်လိုလုပ်မလဲဆိုတာပဲသုံးဖြတ်ဖို့လိုတာ။ကြံတဲ့သူတွေ NLD မဟုတ်တဲ့သူတွေဝင်တာကတော့ခုနကျွန်တော်အပြစ်ပြောရမှရှိဘူး။ဝင်မယ်။ဟုတ်ပြီဝင်မယ်ဆိုရင်တခုတတိထားမှာဒီရွေးကောက်ပွဲကတည်သူလူထုကိုအစ်စ်မှန်ဒီမိုကရေစီပေးမှဟာလည်းမဟုတ်ဘူးဆိုတာလည်းသိတယ်။သိနေတဲ့အတွက်ကျွန်တော်တို့ကရေရှည်လှုပ်ရှားမှုကိုပြင်ဆင်မဲ့လူထုကိုယ်တိုင်တွေဖြစ်ဖို့လိုတယ်။90တုန်းကကျွန်တော်တို့ဘာတွေဖြစ်ခဲ့လဲ။တလားဥမာဗျာအခုစာရေးဆရာမောင်စုစန်းတို့လိုဟာမျိုးတွေအဲ့လားရွေးကောက်ပွဲဆိုတော့လဲဝင်လာသူကလက်လက်ချလဲရှေ့ဆုံးကပဲရွေးကောက်ပွဲဝင်တော့လဲရှေ့ဆုံးကပဲအခုကြတော့လဲပြောနေပြန်ပြီဒီဟိုကကျိုးကင်ဒီမိုကရေစီအောက်မှာသွားကြပေါ့အဲ့တော့ तू ပြောနေတဲ့အယူအဆတွေကဗျာဒီကျွန်တော်တို့ post modern ကာလပေါ့60ခုနှစ်ကာလတုန်းကမအောင်မြင်ခဲ့တဲ့အယူအဆတွေကို तू ပြောနေတာတမိုင်းမလို့ဘူးလို့ ideology မလို့ဘူးဆိုတော့ဒီလိုလူမျိုးတွေကိုကျွန်တော်တို့ကပြည်သူကိုယ်တိုင်အဖြစ်မရွေးချယ်မိဖို့လို့လေအခုကျွန်တော်တို့တတိယအုပ်စုလို့ခေါ်တဲ့အုပ်စုတွေထဲမှာအဲ့လိုလူတွေတွေ့နေရတယ်ဒီလိုလူတွေရွေးကောက်ပွဲဝင်လူကဘာမှမဖြစ်ဘူးဟုတ်လားဟိုအချောင်သမားလမ်းစဉ်ကိုပဲသွားပါလေအဲ့တော့ကျွန်တော်ပြောတာအဲ့တိုက်ပွဲနီးနာကိုကြိုစဉ်းစားထားသေးတယ်မလားဒါတော့ပါပဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ RF တနုနဲ့သကဝိုင်းအတွက်ပေးထားတဲ့အချိန်နဲ့အတော်လေးနှောင့်သွားပြီဖြစ်ပါတယ်အဲ့တော့အခုပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တော်ဦးကအချင်းကြုတ်ပြီးနောက်ဆုံးအနေနဲ့မိမိပြောလို့ရများကိုအနည်းငယ်စီပြောဖို့ပါပဲဒေါက်တာဦးဝင်းနိုင်စပြီးမိတ်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့ခုနပြောတဲ့ရေကောက်ပွဲဝင်မယ်ဆိုတဲ့ပုဂ္ဂိုလ်ကြီးကိုစံချားကျင်တာကတော့ခုရသလောက်ပဲယူမယ်ပြီးသလောက်နဲ့တွားလို့မယ်ဆိုလို့ရှိရင်ဒီဘုတ်မတာပါတဲ့ဟလာဒီအစိုးရအဖွဲ့ထဲမှာခင်ဗျားတို့ပါတယ်ဆိုရင်85ရာခိုင်နှုန်းကဒီကုစီကြီးကိုပြင်နိုင်အောင်မလားဆိုတော့ပြန်စဉ်းစားကြပါဘယ်တော့မှပြင်နိုင်မှာလည်းမဟုတ်ဘူးခရစ်85ရာခိုင်နှုန်းမှာလည်းသူတို့ရဲ့တတ်ချူထားတဲ့လူတွေပါအောင်မယ်အဲ့တော့ခင်ဗျားတို့ကတက်တဲ့ပြည်သူတွေရဲ့တဲ့ခံဖြစ်သွားမယ်ပြည်သူတွေရဲ့အမုန်းခံဖြစ်သွားမယ်ပြည်သူတွေရဲ့ဟလာသရေပါတမမျိုးသွားမယ်အဲ့ဒါကိုစဉ်းစားပြီးတော့နိုင်ငံရေးကိုဆက်လုပ်ကြပါတာမှပို့လို့ရှိရင်တော့တိုက်ပြည်နယ်လူမျိုးအရေးကအမတန်ရင်လေးကြခေါင်းပါလို့တော်တော်လေးလူရှင်းကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးခွန်မြင့်ထွန်းအောင်ခင်ဗျာ
ဒေါက်တာဝင်းနိုင်ပြောသလိုပါပဲကျွန်တော်တို့ဒီဗိုလ်ချုပ်အင်ဂျင်နီယာနေပြီးတော့နိုင်ငံရေးသမားတွေအားလုံးကိုမျက်စိလဲအောင်လုပ်ပြီးတော့မှအဲ့ဒီကာလကနာမည်ကြီးနိုင်ငံရေးသမားတွေနဲ့လမ်းစဉ်ပါတီကိုစတင်ထူထောင်ခဲ့ပါတယ် တော့လမ်းသက်ပါတီအောင်မြင်လာတဲ့ချိန်မှာအဲ့နာမည်ကြီးနိုင်ငံရေးသမားတွေအကုန်လုံးကိုရှင်းလင်းတုံ့ပြန်ခဲ့ပါတယ်အဲ့သင်္ကန်းစာရပဲဒီကနေ့နိုင်ငံရေးသမားတွေကဘယ်လိုဖြစ်ဖြစ်စဉ်းစားနေကြတဲ့အခါမှာကျွန်တော်တို့အကောင်းမြင်လွန်ခြင်းကလည်းအဆိုးမြင်လွန်ခြင်းနဲ့တူတူပဲဆိုတော့ကျွန်တော်ပြောချင်ပါတယ်အကြောင်းမလို့ဆရာနာရှင်စနစ်အိမ်ကြီးကပြိုတော့မှာဖြစ်ပါတယ်အဲ့ပြိုတော့မှအိမ်ကြီးကိုဝိုင်းပြီးတော့တွန်းဖြူရမယ်အခါဝိုင်းမထောက်ခံတဲ့နေရာကနေပြီးတော့ရက်တိပေးတာမျိုးမလုပ်ဖို့ကျွန်တော်တို့ဒီထဲမှာရှိတဲ့ကျွန်တော်တို့ရဲ့ညီကိုမောင်နှမအားလုံးကျွန်တော်ပြောချင်ပါတယ်ထို့နည်းဒီဘက်အမေရိကန်ဆိုရအမေရိကန်ကြည့်ကြည့်လို့လည်းကျွန်တော်ပြောချင်တာကတော့အမေရိကန်ကြည့်လို့နဲ့အမေရိကန်ဆိုရဒီမိုကရေစီကိုကဘာကြီးမှကောင်းဆောင်ပြီးတော့ပေါ်ဆောင်ပေးနေတဲ့လူတွေဖြစ်ပါတယ်။အဲ့တော့အဲ့ဒီဒီမိုကရေစီဥဆောင်ပေါ်ဆောင်ပေးနေတဲ့လူတွေကဆရာနာပြိုလဲတော့မဲ့ဆရာနာရှင်စနစ်ကြီးကိုဝိုင်းပြီးတော့ထောက်ခံကြားခံပေးတဲ့လူတွေမဖြစ်ဖို့အတွက်အထူးကိစ္စပို့လဲကျွန်တော်ကျွတ်တော်ကိုယ်စားလှယ်အမတ်ဂျင်ဝက်ပါဝင်အမေရိကန်ကပြည်သူလူအလုံးကိုကျွန်တော်ပန်ကြားလိုပါတယ
်။ဟုတ်ကဲ့ဦးခွန်မြတ်တော်ဟိုဦးအောင်မိုးဝင်းအောင်ခင်ဗျာ
ကျွန်တော်ကတော့ဗျာအဓိကဒီစစ်တပ်ကဗိုလ်ချုပ်ကြီးတွေကိုပြောချင်တာပါနော်ဒီတဲ့စစ်တပ်ကဗိုလ်ချုပ်ကြီးတွေဗျာယောက်ျားရင်မာကြီးတွေဖြစ်နေတယ်အခုနိုင်ငံတကာကတရုတ်ကိုမျက်နှာချုပ်သွေးရဟာလားအမေရိကန်ကိုမျက်နှာချုပ်သွေးရဆိုတော့ကျွန်တော်သာသူရှက်တယ်ဗျာသူတို့သာဟိုဗျာကိုကတမိုင်းကြောင်ကောင်းတဲ့တတ်မတော်ဖြစ်ခဲ့မယ်လို့ကိုကိုယုံကြည်ရဆိုရင်ဒီလိုမျက်နှာချုပ်သွေးနေရတဲ့ဘဝကနေပြီးတော့ဟိုလွတ်စေခြင်းပါတယ်အဲ့လိုလွတ်စေဖို့အတွက်ကျွန်တော်တို့ချင်းဆွေးနွေးကြပါကျွန်တော်တို့ဟာလားဒေါအောင်ဆန်းစုကြည်ဒီတိုင်းရင်းသားခေါင်းဆောင်တွေအကုန်လုံးဆွေးနွေးကြပါဆွေးနွေးရင်ကျွန်တော်တို့အဖြေတစ်ခုရပါလိမ့်မယ်ဒုတောင်တင်တန်းထီတောင်ကျွန်တော်တို့တွားရမလိုပါဘူးအဲ့တော့ဗိုလ်ချုပ်ကြီးတွေကိုပြောချင်တာနိုင်ငံတကာမှာဗျာမျက်နှာမလာဖြစ်နေတာတဲ့ဘဝတွေကလွတ်အောင်ကျွန်တော်တို့တိုင်းရင်းသားညီကိုအကုန်လုံးဆွေးနွေးကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တနင်္လာစကဝိုင်းကိုလည်းဒီမာရင်ရနာတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးကြတဲ့ဒေါက်တာဦးမင်းနိုင်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဝေးတက်ပါနဲ့အခုကြားလ
ာဦးခွန်မင်းတို့ရေးကျေးဇူးပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးခွန်မောင်ဆိုရေ
းဟုတ်ကဲ့ဦးအောင်မိုးဝင်းကျေးဇူးများကြီးတင်ပါတယ်ဗျာ
ကျေးဇူးပါပဲဦးခွန်မောင်ဆိုရေ
းဟုတ်ကဲ့တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာနားဆင်တဲ့အတွက်ကျေးဇူးပါ